ချိန်ကဥပဒေပြင်ဆင်ရေးဆွေးနွေးမှုတွေမှာညှတာမှုရှိခဲ့ဘူးဆိုတဲ့ဆွဆွဲချက်နဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးတည်ခွန်မြတ်ကိုတာဝန်ကရုပ်သိမ်းဖို့တီခိုင်မျိုးပါတီဘက်ကပြည်သူ့လွတ်တော်မှာတင်သွင်းခဲ့တဲ့အဆိုရှုံးနိမ့်သွားတာကိုတင်ပြပေးပါမယ်။ကျွန်မမိခါပါပြောင်စုတန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကမိုင်းကျင်းပြည်သူ့လွတ်တော်ကိုယ်စားလှယ်ဆိုင်ချုံစိန်ကလွတ်တော်ဥက္ကဋ္ဌကိုတာဝန်ကနေရုပ်သိမ်းရေးအဆိုတင်သွင်းခဲ့တာဒီကနေ့မှာတော့လွတ်တော်မှာဆွေးနွေးခဲ့ပြီးမဲခွဲဆုံးချက်ခဲ့ပါတယ်။အဆိုထောက်ခံဖို့တတ်မှတ်မဲရည်အတွက်မရတာကြောင့်ဒီအဆိုကိုလွတ်တော်ကပယ်ချခဲ့ပါတယ
်။လွတ်တော်ကိုယ်စားလှယ်များခင်ဗျာထောက်ခံဆန္ဒမဲရည်အတွက်မှာ132မဲဖြစ်၍ဂတိရစာပြုပြီးသည့်လွတ်တော်ကိုယ်စားလှယ်စုစုပေါင်းဥယျာဉ်ဤအနည်းဆုံး3ပုံ2ပုံကထောက်ခံခြင်းမရှိတဲ့အတွက်ဤဥပဒေ119ဤဥပဒေကွဲကကြီးရအဆိုယခုအဆိုကိုအရေးယူဆောင်ရွက်ရမရှိကြောင်းကြေညာပါတယ
်ဒီသူလွတ်တော်ဒုဥက္ကဋ္ဌဦးထွန်းထွန်းဟင်ကလွတ်တော်ဥက္ကဋ္ဌကိုတာဝန်ကရုပ်သိမ်းရေးအဆိုနဲ့ပတ်သက်လို့သတ်မှတ်ထောက်ခံမရခဲ့တဲ့အကြောင်းလွတ်တော်မှာအခုလိုကြေညာသွားခဲ့တာပါပြီးခဲ့တဲ့ရက်ပိုင်းကလွတ်တော်ဥက္ကဋ္ဌဦးတည်ခုံမြတ်အနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးအစိုးရအပါအဝင်လွတ်တော်တွင်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေမှာတည်သူလွတ်တော်ဥက္ကဋ္ဌတဦးအနေနဲ့တာဝန်ကိုမျှမျှတတမဆောင်ရွက်တာစတဲ့ဆွဆွဲချက်တွေနဲ့ဆွဲချက်တင်ချုပ်ချဖို့လွတ်တော်မှာပြည်ခိုင်ကျိုးအမတ်တဦးကအစိုးတင်လာခဲ့တာမို့အခုလိုဆွေးနွေးခဲ့ရတာပါကြာထမ်းထားတဲ့ဥပဒေနည်းဥပဒေအရလွတ်တော်ဥက္ကဋ္ဌကိုတာဝန်ကရုပ်သိမ်းတဲ့အစီအစဉ်အောင်မြင်ဖို့အတွက်ဆိုရင်လက်ရှိတည်သူလွတ်တော်ကိုယ်စားလှယ်ရဲ့၃ပုံ၂ပုံထောက်ခံလေရရှိဖို့လိုအပ်ပါတယ်။တည်သူလွတ်တော်ဆိုင်ရာနည်းဥပဒေပုံမှန်116နဲ့113အရာလွတ်တော်ဥက္ကဋ္ဌအနေနဲ့ဒီလိုဆွဲချက်တင်ခံရခြင်းအတွင်းမှာဥက္ကဋ္ဌတာဝန်ကိုဒုဥက္ကဋ္ဌကိုခိကလွှဲပြောင်းရတာမို့လွတ်တော်ဥက္ကဋ္ဌဥတီခွန်မြတ်အနေနဲ့မဲခွဲဆုံးဖြတ်တာမလုပ်ရမချင်းတည်သူလွတ်တော်ဥက္ကဋ္ဌအနေနဲ့ကိုပြည်အောင်စုလွတ်တော်နိုင်ရကအနေနဲ့ပါတာဝန်ယူထားတဲ့တာဝန်တွေကိုဒုဥက္ကဋ္ဌဦးထွန်းထွန်းဟိန်ကိုလွှဲပြောင်းတာဝန်ပေးအပ်ထားရတော့မို့သူ့အနေနဲ့ကိုယ်စားလှယ်တဦးအဖြစ်သာဒီကနေ့လွှတ်တော်ကိုတက်ရောက်ဆန္ဒပေးပေးခဲ့ပါတယ်။ဒီသူလွှတ်တော်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့လွှတ်တော်ကိုယ်စားလှယ်အရေးအတွက်က၃ပုံ၂ပုံကျော်ရှိတဲ့အတွက်ဒီသူလွှတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်ကိုဖြုတ်ချဖို့အရေးဟာအောင်မြင်ဖို့အလားအလာနည်းနေပေမဲ့စံခိုင်ရေးပါတီကအခုလိုတင်သွင်းလာတာကနိုင်ငံရေးကစားမှုလို့နိုင်ငံရေးလေလာသုံးသက်သူအချို့ကသုံးသက်ကြပါတယ်။အစိုးတင်သွင်းလာသူတွေအနေနဲ့မတမာတဲ့နည်းနဲ့တင်ပြမှုလားဆိုပြီး NLD ပါတီရဲ့ထမ်းတပင်တည်သူလွတ်တော်ကိုယ်စားလှယ်ဦးနေမျိုးထွန်းကလွတ်တော်မှာအစိုးတင်သွင်းတဲ့ဒီခိုင်ချိုးပါတီပေါ်မေးခွန်းထုတ်ခဲ့ပါတယ်
။နာဂာကြီးအနေဖြင့်အစိုးရှင်တင်ပြတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းများအားလုံးကိုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်435436နဲ့အညီကြီးပြတ်အောင်ဆောင်ရွက်ခဲ့ပြီးဖြစ်ပါလေ။ဆောင်ရရင်ပြက်ကွက်တယ်ဟုတ်ဆွဆွဲနေကြဟာအဆိုရှင်အပါဝင်အဆိုကိုလက်မှတ်ရေးထိုးတင်ပြတဲ့ကိုယ်စားလှယ်များဟာပြည်ထောင်စုလွတ်တော်တွင်ဆွေးနွေးပြည့်ပြတ်ခဲ့သောကိစ္စရပ်ကိုဆောင်ရရင်ပြက်ကွက်သည်ဟုမှတ်မှတ်ကန်တင်ပြနေခြင်းသည်ပြည်ထောင်စုလွတ်တော်နိုင်ငံကြီးဂုံတိတ်ခါကိုထိခိုက်စေဖို့မတမာတော့နီးလန့်ဖြင့်တင်ပြရာရောက်တဲ့အတွက်ပြည်သူလွတ်တော်ဆိုင်ရာနီးဥရေ30ကိုနီးဥရေခွဲတာတလင်းချင်းနဲ့ဓာတ်ရင်ကောက်ပါပြဋ္ဌာန်းချက်ကိုဟောက်ပြက်ကျွလွန်ရာရောက်နေပါတယ်
ဒီလိုသုံးသပ်မှုတွေနဲ့ပတ်သက်လို့တန့်ခိုင်ရေးပါတီကဒေါက်တာမောင်သိန်းကို VOA ကမေးမြန်းလာမှာတော့ဆွဆွဲချက်တွေပေါ်ညှင်းဆန်သွားခဲ့ပါတယ
်။သေးသေးချာချာနက်နက်နဲနဲတွေးကြပါလို့ပဲ။မြည်ကြည့်ကြပါလို့ပဲအံပြားပြောချင်း။လွတ်တော်တွင်ထိန်းချောင်းချင်းဒီမိုကရေစီပါ။ဒါဟုတ်ကောင်းတဲ့ပေါ်လာပါ။အဲ့ဒါကလွယ်လို့အဲ့ဒါကလွယ်လို့နိုင်တာလည်းမရှိဘူးရှုံးတာလည်းမရှိဘူး။ကျွတ်တော်တွင်ဒီမိုကရေစီထိန်းချောင်းခြင်းအလေးအထားကိုပေါ်ဆောင်ခြင်းသာဖြစ်ပါတယ
်ဒီကနေ့မှာတော့ပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့ပြည်ထောင်စုလွတ်တော်အစည်းအဝေးတွေကိုရန်နာလိုက်ပြီးဖြစ်ပါတယ်နောက်တစ်ချိန်လွတ်တော်အစည်းအဝေးတွေကိုလာမယ့်ဇူလိုင်လလယ်မှာကျင်းပဖို့ရထားတယ်လို့လွတ်တော်ကိုယ်စားလှယ်အချို့ကဆိုပါတယ်ဇူလိုင်လလယ်မှာလွတ်တော်ထက်ခေါ်ယူဖို့ရှိနေသေးတာကြောင့်ဥတီခွန်ရဲ့အနေနဲ့ဇူလိုင်လလယ်မှာလုပ်မယ့်လွတ်တော်အစည်းအဝေးတွေမှာတော့လွတ်တော်ဥက္ကဋ္ဌအနေနဲ့ကိုပြည်ထောင်စုလွတ်တော်နိုင်ရကအနေနဲ့ပါတာဝန်တွေကိုပြန်လည်ထမ်းဆောင်သွားဖို့ရှိနေပါရဲ့ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါရစေ။